ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ပြုနိုင်တဲ့နိုင်ငံဖြစ်ကြောင်းနဲ့မကြသေးခင်ကရုရှားတို့ရဲ့လုဆောင်ချက်တွေဟာလည်းအမေရိကန်အကျိုးစီးပွားကိုလိလူရှုရရောက်စေကြောင်းယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားဝန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ခံထားရသူရက်စ်တီလာဆန်ကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံကိုဝင်ရောက်သိမ်းပိုက်ခဲ့တဲ့ကိစ္စလို့သူ့ရဲ့လုဆောင်ချက်တွေအတွက်ရုရှားသမ္မတဘလရုရှားနိုင်ငံအနေနဲ့တာဝန်ယူရမှာဖြစ်ကြောင်းအထက်လွှတ်တော်နိုင်ငံသားရေးကော်မတီရှေ့မှာသူ့ကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ရေးအတွက်ပြုလုပ်တဲ့ကြားနာပွဲအတွင်းတလာဆန်ကဗိုလ်ထုံးနေမှာအဲ့လိုပြောကြားလိုက်တာပါ။ပြန်လည်နိုးထလာနေတဲ့ရုရှားနိုင်ငံရဲ့အခြေအနေပေါ်နေတိုမဟာမိတ်အဖွဲ့ဝင်တွေအနေနဲ့စိုးရိမ်မှုဖြစ်ပေါ်တာဟာမှန်ကန်ကြောင်းအမေရိကန်ရဲ့ဥဆောင်မှုရောကြနေတာကြောင့်ရုရှားတို့ကအဲ့လိုပြန်လည်နိုးထလာနေတဲ့ကိစ္စကိုကင်တွယ်ဖြေရှင်းနိုင်ရေးအတွက်အနိကဆက်ဆံမှုပြုလုပ်ဖို့ဒေါ်နယ်ထရမ့်ကရုရှားကိုတောင်းဆိုထားကြောင်းလဲတလာဆန်ကလွတ်တော်မှတီကိုထွက်ဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့အနာဂတ်အစီအစဉ်တွေချမ်းမအကောင့်ထဲဖော်နိုင်ရေးအတွက်ရုရှားနိုင်ငံနဲ့ပွင့်လင်းတဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်တင်ကြောင်းလဲတလာဆန်ကပြောပါတယ်။